ရှမ်းပြည်နယ်အပါအဝင်စစ်တိုင်းဒေသကြီး၅ခုမှာလေးလကြာအပြစ်ခတ်ရက်စဲထားမယ်လို့မြန်မာတပ်မတော်ကကြေညာခဲ့ပေမဲ့ SSPP, SSA, ရှမ်းပြည်မြောက်ပိုင်းတပ်ရှိရာနယ်မြေမှာပြည်ခဲ့တဲ့သတင်းပတ်ထဲတိုက်ပွဲဆင်နွှဲခဲ့တာကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကျဆင်းစေတယ်လို့ရှမ်းတိုင်းရင်းသားအရေးလှုပ်ရှားတဲ့အဖွဲ့တွေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်မှာဖြစ်ခဲ့တဲ့အဲ့ဒီတိုက်ပွဲကြောင့်ရာနဲ့ချီတဲ့ဒေသခံရွာသားတွေဆစ်ဆောင်ခဲ့ရပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ
။ရှမ်းပြည်မြောက်ပိုင်းတီဘောအခြေဆိုင်ခလာရ23.69မန္တလေးအခြေဆိုင်ခမာရ19မိုင်းရေကခမာရ325စတဲ့အစိုးရစုပေါင်းတပ်ဖွဲ့ကပန်ခါနဲ့ဝန်ကန်တီးရွာကရွာသားနှုတ်ဦးကိုလွိုက်ပန်ခါတောင်မှာအခြေဆိုင်တဲ့SSPB SSA တပ်ဖွဲ့စီကိုစာသွားဖို့ခန်းရကတိုက်ပွဲဖြစ်ပွားခဲ့ရတာပါအစိုးရတပ်တွေက SSA မြောက်ပိုင်းတပ်ကိုမတ်လ9ရက်10ရက်2ရက်ကြာထိုးစစ်ဆင်ခဲ့တယ်လို့ရှမ်းလူအခွင့်အရေးဖောင်ဒေးရှင်း SHRF အဖွဲ့ပြောခွင့်ရသူစိုင်းရွက်လွင်ကပြောပါတယ
်အဲစဖြစ်တာတော့ဟိုကကိုယ့်ရနေနဲ့ဆယ်နှစ်ပေါ့ဒီမှာစစ်တပ်ကနေပြောရွာသားနှုတ်ဦးကိုဆင့်ခေါ်ပြီးတော့အဲဒီဘန်ကာဆွဲတောင်းကိုဟိုစာသွားဖို့ခန်းလိုက်တယ်အဲ့လမ်းခီးမှာပေါ့သွားနေနေဟိုရွာသားအမိုင်းကိုနင်းမိရပါလေနင်းပြီးနင်းပြီးတော့ပြောကတော့ပုံစံပြီးတည်ဆုံးတာပေါ့နောက်တယောက်ကတော့တန်ရာရရပါနော်ဟိုမိုင်းတန်ကြားလိုက်တာနဲ့တခါလေဒီညမာစစ်တပ်ကနေပြီးတော့စတင်ပေါ့ပြစ်ခတ်တာပေါ့နော် SSPP SSA ပေါ့ရှမ်းပြည်ကမတော့လူတစ်ပတ်ကစတင်ပြစ်ပြီးဟိဆိုပြီးတော့သူလည်းပြစ်လိုက်တဲ့သဘောဖြစ်တယ
်နှစ်ရက်ကြာတိုက်ပွဲအတွင်းဒုတိယနေ့မှာတက်မတော်ကရဟရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးပန်ခါရွာကအမျိုးသမီးတို့ဘုံစံမှန်ပြီးဒဏ်ရာအပြင်းထန်ရသွားတယ်လို့ရှမ်းလူအခွင့်အရေးဖောင်ဒေးရှင်းကပြောပါတယ်တပ်ဖွဲ့သတင်းနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတိုက်ပွဲဖြစ်ပွားခဲ့ခြင်းမှာပန်ခါနဲ့အနီးတဝိုက်ရွာတွေကရာချီးတဲ့ရွာသားတွေစစ်ဘေးရှောင်ထွက်ပြေးခဲ့ရပြီးကျေးဒီမျိုးနယ်ကဘုံကြီးကျောင်းနှစ်ကျောင်းမှာခိတ္တခိုလုံခဲ့ရတယ်လို့စိုင်းရွက်လွင်ကပြောပါတယ
်။ဝမ်ပန်ခါပေါ့နော်။အတိကကတော့အဲဒီဝမ်ပန်ခါအနီးတဝိုက်ကရွာကိုရွာပေါ့နော်။မိုက်တုံပေါ့နော်။မိုက်တုံကိုကြည့်ရအောင်စုပေါ့။အဲရွာကိုရွာလည်းအဲ့မှာဆက်ပြေးခဲ့ရပေါ့နော်။ဟိုရွာကိုရွာရဲ့လွယ်ပန်ခါဆိုခုနှစ်ရာရှိတာပေါ့နော်။အခုလောလောဆယ်တော့အဲရွာကိုရွာတော့အားလုံးနီးပါတော့ပြန်ကြပါလိမ့်။ဒါပေမဲ့လွယ်ပန်ခါရွာဆိုတော့တို့ကမပြန်ရဲဘာဖြစ်လဲဆိုတော့ဒီပွဲဖြစ်တာလည်းသူတို့ရွယ်ပန်ခါရွာပဲဆိုတော့လေသူတို့မပြန်ဖြစ်သေးပါဘူးခင်ဗ
ျ SSBB SSA အဖွဲ့ဟာ NCA အပြည့်အစာချုပ်မှာအပြည့်အစုံလက်မှတ်မထိုးရသေးပေမဲ့ငင်းငင်းကြီးအတွက်မြမတက်မတော်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးနေတဲ့ဖြစ်ပါတယ်ပြီးခဲ့တဲ့ February 25ရက်နေ့တုန်းကနေပြည်တော်မှာတက်မတော်တာဝန်ရှိသူတွေနဲ့ SSBB SSA တပ်ဖွဲ့ခေါင်းဆောင်တွေဆွေးနွေးကြပြီးရပိုင်းကြမှာပဲအခုလိုတိုက်ပွဲတွေဖြစ်လာတာဟာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကြဆင်းစေတယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ်
။ပမာအစိုးရတပ်မတော်အနေနဲ့သူတို့ကလေးလအပြည့်ရဲ့ကြေညာထားတာအခုဆိုလေးလမပြည့်သေးဘူး။မြောက်ပိုင်းမှာပြန်ပြီးတော့စစ်တိုက်နေတယ်။အဲ့ဒါတော့မကောင်းဘူးဗျ။ပြောတဲ့အတိုင်းတကယ်ဆိုရင်ခရစ်တစ္စာတည်ဖို့လိုတယ်လို့ကျွန်တော်တို့ထင်တယ်။အထူးသဖြင့်ဒီနေပြည်တော်မှာအဲ SSPP SSA ကပူချုပ်ခွန်ဆန်ဦးစီးထားတဲ့အဖွဲ့ကအစိုးရတမတော်နဲ့အပြည့်ရက်စဲဖို့ကိစ္စ NCA လက်မှတ်ထိုးဖို့ကိစ္စငင်းချမ်းရေးကိစ္စတွေတွားပြီးဆွေးနွေးနေတဲ့အချိန်မှာပဲအခုလိုတမတော်ကရှမ်းပြည်မြောက်ပိုင်းမှာ SSPP ကိုဝင်တိုက်တယ်ဆိုတာတော့ဒါတော့လုံးဝမဖြစ်သင့်ဘူးလို့ကျွန်တော်ထင်တယ်ဗျတကယ်ငင်းချမ်းရေးလိုချင်တယ်လိုလားတယ်ဆိုရင်တော့ဆွေးနွေးပြီးအပြေရှာဖို့လိုတယ်
တကယ်တော့မြန်မာတပ်မတော်ဟာရှမ်းကချင်ပြည်နယ်တွေကစစ်တိုင်းဒေသကြီး၅ခုမှာလေးလတာအပြည့်ရစဲထားမယ်လို့ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့မှာကြေညာခဲ့တာပါအစိုးရတပ်ရဲ့လေးလတာအပြည့်ရစဲမှုဟာတကယ်တော့လှည့်ကွက်တစ်ခုသာဖြစ်နေတယ်လို့စိုင်းရွက်လွင်ကသုံးသပ်ပါတယ
်တကယ်လို့ငင်းချမ်းရေးစစ်မှန်ရခြင်းနဲ့ဆိုရင်တော့ဒီဆွေးနွေးသဘောတူတဲ့ထားတဲ့အတိုင်းဆက်ပြီးလုပ်နေမယ်ဆိုရင်တော့ဒါငင်းချမ်းရေးဆိုတာဖြစ်လာမှာပဲလေအခုကတိုင်းကတိုင်းအဖြစ်ခက်ရက်ဆက်ဆွေးနွေးတဲ့ဟာလဲဆွေးနွေးနေတယ်တခြားနေရာဒေသတွေမှာဆိုရင်လဲတိုက်ပွဲစီထပ်ဖြစ်နေတာပေါ့နော်ဒီရှမ်းပြည်ပေါ့ဒီရှမ်းပြည်ဖြစ်ဖြစ်ဒီကချင်ပြည်ဖြစ်ဖြစ်ဟိုတိုက်ပွဲခဏလေးရထားပြီးတော့နော်ရခိုင်ဘက်ကိုလှည့်ပြီးတော့အဲ့လိုအင်အားအလုံးချင်းနေနဲ့တွားပြီးတော့တိုက်တာဒီဟာမြန်မာအစိုးရစစ်တပ်အနေနဲ့လက်ပွက်တစ်ခုအနေနဲ့သူကသုံးတာပဲလို့ ျွန်တော်တုံးသက်မိရခင်ဗျာ
SSBB SSC တပ်ဖွဲ့တွေအခြေစိုက်ထားတဲ့ပန်ခါတောင်ဟာမြန်မာပြည်တီဘောကျေးသည့်နဲ့မိုင်းကန်မြို့နယ်တွေကိုအပေါ်စီးကနေလှမ်းမြင်နိုင်တဲ့စီရေးအရမဟာဗျူဟာကျတဲ့နေရာဖြစ်တယ်လို့ SHRF အဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ